ဘုံကျဲပြီးတော့တိုက်ခိုက်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒဇယ်မြို့စိတ်နှံကျွာကျေးရွာကိုစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာဒေသခံအရသာပြည်သူ9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေရှိပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မကွေးတိုင်းမြိုင်မြို့နယ်နဲ့ရေစကြိုမြို့နယ်အဆက်မှာလည်းစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတွေကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
တော်တာကြီးများခင်ဗျာစကိုင်းတိုင်းဒဇယ်မြို့နယ်နဲ့ကျွန်းလာမြို့နယ်အဆက်မှာရှိတဲ့စိန်နှန်းကျေးရွာကိုမနေ့ဇန်နဝါရီ၄ရက်နေ့လယ်ပိုင်းကတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီစစ်တပ်ကနေလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့အရက်ဒေသခံအရက်သားတွေသေဆုံးခဲ့တယ်လို့ဒဇယ်မြို့ခံတွေကပြောပါတယ်စိန်နှန်းကျေးရွာစာတင်ကျောင်းကိုဘုံကျဲချိန်မှာစာတင်ကျောင်းအနီးကနေအိမ်တွေအပေါ်ကိုကြားရောက်ပောက်ကွဲခဲ့တာလို့ဒဇယ်မြို့ခံတဦးကအခုလိုပြောပါတယ်
နေ့နေ့တော့ငါဒီဟိုအောင်မှစိတ်နှံ့ရွာစိတ်နှံ့ရွာအောင်မှလေကြောင်းတိုက်ခိုက်မှုလုပ်သွားတာ။ဟိုဘော2နာရီနဲ့မိနစ်40ဆက်ဝဲရုပ်ကြည့်ဒီတိုင်းပြစ်သွားတာပြစ်တော့စိတ်နှလုံးနေနှလုံးကြီးလောင်ပြီးတော့ဟိုဟာဒီပြည်သူလည်းတော်တော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေအပြင်မှာ9ဦးဒီဟိုဒီဖုံးချောင်းဘက်မှာ2ဦးလိုကြားတယ်2ဦးဆိုကနဦးမောင်အဲ့ဒီနေနှလုံးနဲ့အင်းနာပြည်သူတွေကတော့ဟိုဒီတိုင်းထိတော်တော်ထိရပေါ့နော်ထိနိုင်ရပေါ့သူပေါင်ငိုင်းရပုံဆိုတော့ပြည်သူရသားပြည်သူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူးဒီမှာစာတင်ကောင်းကိုကျေးရပေါ့နော်စာတင်ကောင်းရှေ့ဘက်ကအင်းနှလုံးထိရပေါ့
စိန်နှန်းကျေးရွာဟာတိုင်းနယ်အစင်ရှိတဲ့ကျေးရွာတစ်ရွာဖြစ်ပြီးပေါင်ငိုင်းရဘုံနှလုံးကျဲချခဲ့တာဖြစ်တဲ့အတွက်အခုလိုသေဆုံးဒဏ်ရာရတာတွေဖြစ်တာလို့ဒေသခံတွေကပြောပါတယ်။ဒါအပြင်ဒဇယ်မြို့ထဲမှာလည်းကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်သေဆုံးဒဏ်ရာရတာတွေရှိပြီးစစ်ရေးတင်းမာနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တစ်ဆက်တည်းမှာပဲဇန်နဝါရီ၄ရက်နေ့လယ်ပိုင်းကမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစကြိုမြို့နယ်အဆက်မှာလည်းစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်ညင်ရဲ့ရေကြိုးရဲ့ပခုတ်ဘူးဆက်ကရှင်မလောင်ရှင်မပြည့်သွားတာရွာကအဲ့နန်းရှင်မလောင်ရှင်နန်းတဲစုတွေပါလေပတ်ချလဲကုန်းကြတာအဲ့ရှင်မလောင်မှာ30လောက်ရှိတယ်ကျွန်တော်တို့အကုန်လုံးကဘွဲတွေကတော်တိုင်းဘွဲတွေကဖျက်တော့တာကြအပေါ်မှာဆန်ကျုပ်တောင်ရံလို့ကြားတယ်အဲ့ဒါမှ25တက်ကရေကြိုးတက်ကကားနဲ့ရိခါပူချင်လို့ကြားရိခါပူရင်းနဲ့ဒီလေကြောင်းအပြစ်ကူပြရပေါ့
စစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးအဖွဲ့တွေဝိုင်းဝန်းပိတ်ဆို့ထားပြီးရိတ်ခါလာရောက်ပို့ဆောင်တဲ့ကားတွေကိုကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်တာတွေရှိတဲ့အတွက်အခုလိုလေကြောင်းကနေပစ်ခတ်ရှင်းလင်းပြီးမှမြေပြင်ဝေဟင်ကနေတဆင့်စားနပ်ရိတ်ခါလက်နက်တွေပို့ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ